ကချင်ပြည်နယ်မောကောင်းမြို့နယ်နမ်တီခရိယံတင်တော်မှာစစ်ဘေးဆောင်ပြီးခိုလုံနေကြတဲ့ကဆုံချေးရွာသားတထောင်ဝန်းကျင်ကနေရခြင်းကိုပြန်ရေးကချင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ဝင်တွေကဒီကနေ့တွားရောက်တွေ့ဆုံပြီးတိုက်တွန်းခဲ့ပါတယ်။ကဆုံရွာဘက်မှာတပ်မတော်ကစစ်အင်အားရုတ်တန်းလာပြီးဖြစ်လို့နေရပြန်နိုင်ပြီဖြစ်တဲ့အကြောင်းတပ်မတော်ဘက်ကပြောခဲ့ပေမယ့်ဒေသခံတွေဘာကြောင့်နေရပြန်ဖို့ခက်ခဲနေသလဲဆိုတာကိုစက်တွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက်ဗီဒီယိုသတင်းတောက်နိုင်ကွင်းအင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။မိုးကောင်းမြို့နယ်ကဆုတ်ရွာသားစိတ်ကြောင်တွေကိုအကူအညီပေးရင်းနဲ့နေရာရေးကိုပြန်လည်ရေးတဲ့တချင်းပြည်နယ်ဝန်ကြီးချုပ်ကောက်တာခဲအောင်ဦးဆောင်ဖွဲ့ကနေဒီကနေ့မနက်မှာနမ်မတီစိတ်ကြောင်စခန်းကိုလာရောက်တွေ့ဆုံခဲ့တယ်လို့တွေ့ဆုံပွဲမှာပါဝင်ခဲ့တဲ့တချင်းငင်းရွေးကျူးတော်ဆောင်ဦးလမိုင်ကွန်ကြာကဗီဒီယိုကိုပြောပါတယ
်စိတ်ကြောင်နဲ့ပြည်သူလူထုကိုအားပေးစကားပြောရတယ်နမ်မတီစံစီသားအပတ်ရှိတဲ့လူအလုံးစုလို့ကိုင်းလူတွေတောင်းပြီးတော့မှအမြန်ဆုံးပြန်နိုင်အောင်စစ်စစ်ပြေးပါမယ်ဆိုတဲ့အကြောင်းတွေကိုအားလုံးကိုပြောပြတာရှိပါတယ်ဗျာဒီတပတ်တော့တင်ရတော့သူတို့နေရကိုပြန်နိုင်အောင်ဆိုပြီးတော့မှအားလုံးကိုဝိုင်းစီစဉ်နေတယ်ဗျာ
အထူးသဖြင့်ကချင်ပြည်နယ်မြောက်ပိုင်းတိုင်းတိုင်းမှုကစားမိုးကောင်းတဲ့စစ်စင်ရေးကိုကဲမှုဌာနချုပ်စကားခမှုဘုံမှုကြီးကျော်ခိုင်ဆုံးကလည်းကစုပ်ဒေသတွင်တပ်မတော်စစ်ကြောင်းမရှိတော့တဲ့အတွက်နေရပြဖို့တိုက်တွန်းခဲ့တယ်လို့ဥလမိုင်ခွန်ကြားကဆက်ပြောပါတယ
်။ဖတ်တာမိုးရတော့မြောက်ပိုင်းတိုင်းစစ်ဌာနနောက်ဆုံးတိုင်းမှုရဲ့ညီချက်အရပါလို့ဒီအဲဒီကစုပ်ဒေသမှာစစ်ကြောင်းလည်းမရှိတော့ဘူးအားလုံးထပ်သွားပြီးဖြစ်တယ်။ဒါကြောင့်မို့အေးအေးဆန်းဆန်းနဲ့အေးအေးဆေးဆေးနဲ့ကြံလေနေထိုင်နိုင်ပါပြီ။ကြံနိုင်ပါပြီဆိုတဲ့အကြောင်းကိုသူတို့ပြောတော့ရှိတယ်ဗျ။
စစ်ဒီချောင်းနေနေနဲ့ဒေသရင်းကိုအေးချမ်းစွာပြန်နိုင်ပြီဆိုပေမဲ့ KIO ကချင်းလူလိုက်ရေးဖွဲ့နဲ့ကင်းချင်းနေဖို့ဆက်ကစားမှုကနေထပ်လောင်းပြောဆိုခဲ့ကြောင်းနမတိကတလက်တင်းတော်တာဝန်ခံ CI Isaac ကပြောပါတယ
် KIO နေနဲ့ရောရောပြီးမနေရဘူးပေါ့ရွာထဲမှာဆင်းနေကြီးကြီးရှိရှိနေရမယ်ပေါ့ဒီလိုရွာထဲမှာရှိနေဆိုရင်တော့သူတို့အနေနဲ့ညီညီရှင်းရှင်းကြီးကတော့လုံရလုံနေပေါ့လေအဲ့လိုပြောကြပါတယ်သူ
ရွာသားတွေနေနဲ့ဘေးကင်းလုံခြုံမှုမရှိသေးတဲ့အခြေအနေကြောင့်နေရပြန်ဖို့မဖြစ်နိုင်သေးဘူးလို့ပစုပ်ရွာသားတို့ကဆိုပါတယ
်။ဒါပေမဲ့လို့သင်တို့ပြန်တဲ့အခါမှာပေါ့နော်ဒီတိုင်းတော့မဟုတ်ဘူးနဲ့တကယ်တော့အဖြစ်ချင်းလုံခြုံသစ္စာသာနေထိုင်လို့ရတဲ့အခြေအနေဖြစ်အောင်လို့လေဒီမိညာမိနိုင်ဆောင်ရဲ့ကြပါလို့ဒီတိုင်းပေါ့ပြန်လို့ရတယ်ဆိုပြီးမှအဲဒီတော့သင်တို့ပြန်လို့မဖြစ်ဘူးပေါ့နော်
စိတ်ဆောင်ရွာသားတွေနေရပြန်လဲခြေချနိုင်ရေးအတွက်ပြည်နယ်အစိုးရအနေနဲ့ဘယ်လိုစီမံဆောင်ရွက်သွားမလဲဆိုတာသိရှိဖို့ပြည်နယ်အစိုးရအဖွဲ့ကိုမေးမြန်းခဲ့ပေမဲ့လည်းပြန်လဲဖြေချခဲ့ခြင်းမရှိခဲ့ပါဘူး။ပြီးကြတဲ့ဩဂုတ်လ17ရက်နေ့ကမိုးကောင်းမြို့နယ်ကစုပ်ကြီးရွာကင်းကိုတပ်မတော်ကနေထိုးစစ်ဆင်လာပြီးစစ်ခတ်တိုက်ခတ်မှုဖြစ်စဉ်ကြောင့်ဒေသခံရွာသားတစ်ဆောင်ကျော်ဟာနမတိမြို့ကချင်းနှင်းရှင်းတင်းတော်ကျောင်းနဲ့ကက်သလစ်ကျောင်းတွေမှာစစ်ပေးတင်းချောင်လာကြတော့ပါပတိပကဖြစ်ပွားရာကဆုတ်ရွာတွင်ပြိမိနေတဲ့ရွာသားတွေကိုလည်းတချို့ငင်းချရေးကျိုးဆောင်တွေပါရာကြီးတင်းကောင်းဆောင်တွေကလည်းဒေသခံမြမတတ်မတော်စံခါကမှုစဉ်နဲ့ညှိနှိုင်းခဲ့ပြီးပြီးကြတဲ့တင်းငင်းနေနေမှာပြန်လွတ်ပြေးခဲ့ပါတယ်လက်ရှိနမ်မတီစစ်ဆောင်စခန်းမှာဖြန့်လာတဲ့သူတွေရှိနေတယ်လို့ဖက်ပြေးသိမ်းချောင်နေရမှုတန်ကြကိုဝန်ပြကြမှုတွေရှိနေတယ်လို့ဥလမိုင်ကွန်ကြာကဆက်ပြောပါတယ
်တချို့ကဖြန့်လာတဲ့သူရှိရယ်ခုနလောက်ဆက်ဆက်7ဦးလို့ပြောလို့သူဆေးရုံမှာဆက်ရောက်နေတာရှိတယ်ကအဲ့မှာ abortion ဖြစ်တဲ့ဒီလိုမျိုးလည်းရှိတယ်
တရှိကချင်းပြည်နယ်တနိုင်ခါကဒေသတွင်မှာ KIO ကချင်းလူလိုက်ရေးဖွဲ့ပေါ်မှာမြမသမတော်ကလည်းသုံးစစ်စင်မှုတွေဇက်တိုက်လုပ်နေတဲ့အချိန်တွေကြောင့်စီရေးသိမ်းမှုတွေဆက်လက်ဖြစ်ပွားနေတာပါဒီလိုဖြစ်ပွားနေတဲ့စီရေးပဋိပက္ခတွေကိုနှုတ်နှစ်ဖက်နှိမ့်နှံဖြေရှားသွားဖို့လိုတယ်လို့တချင်းငင်းချမ်းရေးစစ်စင်မှာပါဝင်ခဲ့သူကချင်းငင်းချမ်းရေးကျိုးတော်ဆောင်ဥလမိုင်ကွန်ကြာကပြောပါတယ
် DNCA မှာမတိဆုံးတာရှိသေးတဲ့အချိန်မှာ NCA ချိန်မှာပဲတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကအနေအားလျော့သွားတဲ့ပုံစံဖြစ်နေအဲ့ဒါနဲ့ဟိုတက်ကိုရင်းနဲ့ပဲသူတို့ဒီများလာတဲ့အပေါ်မှာအများဆုံးနှုတ်နှစ်ဖက်ကသဘောထားကြည့်ကြည့်နဲ့ညီနိုင်ပြီးတော့မှအလုပ်ဆောင်သွားရင်တော့ပူပူဒီကောက်ပါတယ်လို့ကျွန်တော်တို့ကဒီလိုပဲမြင်လာကြ
ကချင်လူလိုက်ရေးဖွဲ့ဟာအစိုးရနဲ့ NCA ကြီးရလက်မှတ်မရေးထိုးနိုင်သေးဘူးလို့ UWSA ဝါကြီးသွေးစည်းညို့ရေးဖွဲ့ဥဆောင်တဲ့မြောက်ပိုင်းဒေသပိုင်းဒေသနဲ့ကိုင်ဖွဲ့ရဲ့ဒီတောင်စုငင်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ SCNCC မှာပူးပေါင်းခဲ့တာဖြစ်ပြီးဒီဖွဲ့တွေအနေနဲ့ NCA လမ်းကြောင်းကိုလက်မခံဘဲငင်းချမ်းရေးလမ်းကြောင်းတစ်ခုကိုပေါ်ဆောင်သွားဖို့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ